ပေါ်ယဟမင်းကြီးဖရန်စစ်ဟာရိုမန်ကက်သလစ်ခရစ်ယာန်ဘာသာရဲ့အကြီးအကဲဖြစ်တဲ့ဆယ်နှစ်ပြည့်တဲ့အထိမ်းအမှတ်အခမ်းအနားကိုဗာတီကန်ကျောင်းတော်မှာရှိတဲ့စန်တာမာတာအနန်းဆောင်မှာကာဒီနယ်ယဟန်အမတ်တွေနဲ့အတူဒီကနေ့တနင်္လာနေ့မှာကျင်းပပါတယ်။တောင်အမေရိကတိုက်အာဂျင်တီးနားနိုင်ငံဘွားအသက်တော်68နှစ်ရှိတဲ့ဖုန်းတော်ကြီးဖရန်စစ်ဟာ2013ခုနှစ်မတ်လ13ရက်နေ့ကပုပ်ယဟန်မင်းကြီးအဖြစ်နဲ့ရွေးချယ်ခံခဲ့ရတဲ့အတွက်ဒါဟာပထမဆုံးလက်တင်နယ်ဘွားတွေကရွေးချယ်ခံရတာဖြစ်ပါတယ်။ Vatican News ကနေတနင်္လာနေ့ကပေါ့ကတ်ကနေထုတ်လွှင့်ရမှာတော့ပုပ်ယဟန်မင်းကြီးကအချိန်တွေကအကုန်မြန်လွန်ပါတယ်။မနေ့တနေ့ကလိုပါပဲ။ဒီကနေ့တရက်မကုန်သေးဘူး။နောက်တနေ့ကူးပြီးတော့မနေ့ပြန်ရောက်သွားပြန်ပါပြီလို့ပြောသွားပါတယ်။အဲ့ဒီလိုပြောကြားချက်ကိုတနင်္ဂနွေနေ့ကသူ့ရဲ့ကျောင်းဆောင်မှာအတန်သွေးရမှာတော့ပေါ့ကက်ဆိုတာဘာလဲလို့သူကမေးပြီးတော့သူ့ကိုရှင်းပြတော့ကောင်းသားပဲလုံးကြရအောင်လို့ပြောပြီးတော့ဒီ Vatican News ကသတင်းကနေပြီးတော့ပြန်ပြီးတော့ပြောပြပါတယ်ဒီပုပ်ယဟန်မင်းကြီးကဒီကနေ့တနင်္လာနေ့သူ့ရဲ့ဆယ်နှစ်ပြည့်စုပေါင်းဝိပုဘွဲကိုတက်ရောက်ဖို့အတွက်အီတလီနိုင်ငံရောမမြို့ကကာဒီနယ်ယဟန်အမတ်တွေကိုလည်းဖိတ်ကြားခဲ့ပါတယ်ပုပ်ယဟန်မင်းကြီးကဒူးနာနေတဲ့အတွက်ဘိန်းတိုက်ကလထိုင်ကိုအသုံးပြုနေရပေမဲ့လည်းကျမ်းမာရေးကတော့ကောင်းမွန်နေပုံရှိပါတယ်။ကျမ်းမာရေးဆိုးဝါးလာရင်တော့ပုတ်ရမ်းမိနေရကနေအနားယူမယ်။ဒါပေမဲ့အသင်းတော်ကိုဒူးကောင်းသုံးပြီးတော့အုပ်ချုပ်ရတာမဟုတ်ပဲအုံနောက်နဲ့ဥဆောင်ရတာဖြစ်ပါတယ်လို့ပြီးခဲ့တဲ့မေလအတွင်းဘိန်းတိုက်ကလထိုင်ကနေလူထုနဲ့ပထမဦးဆုံးအကြိမ်တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့လက်ထောက်တူဦးကိုပြောခဲ့ပါတယ်ရှင်။